ဝါရှင်တန် DC ရောက်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ VOA ဌာနမှူးတို့ရဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းအစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုအမေရိကန်အောက်လွှတ်တော်အမတ်ဂျွန်ဘိန်နာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကို VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းရဲ့တည်ထောင်တွေ့ဆုံမေးမြန်းချက်ဒုတိယပိုင်းကိုထုတ်လွှင့်ပေးပါတော့မယ်။မြမလွှတ်တော်အတွင်အနေထားတွေနဲ့အတူသူရဦးရွှေမန်းရဲ့မြန်မာနိုင်ငံရွေးကောက်ပွဲဆိုင်ရာသဘောထားနဲ့ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်နိုင်ခြေရှိမရှိဆိုတာတွေကိုမေးမြန်းထားပါတယ်ရှင်
။နောက်ဆုံးတစ်ခေါက်ဥက္ကဋ္ဌကြီးနဲ့ကျွန်တော်တွေ့ဆုံခဲ့စဉ်တုန်းကဒီကိစ္စတွေတော်တော်ဆွေးနွေးခဲ့ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဆိုင်ရာကြိုးပမ်းမှုတွေနဲ့ပတ်သက်လို့အဲ့ချိန်တုန်းကပြောခဲ့တဲ့အချိန်မှာကျွန်တော်သတိရတာကတော့လာမယ့်ရွေးကောက်ပွဲတွေမတိုင်ခင်မှာပဲလူလူဆန္ဒခံယူပွဲသဘောမျိုးလုပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးဥပဒေမူကြမ်းတစ်ခုကိုလူလူထံကိုတင်ပြပြီးတော့အတည်ပြုချက်ယူနိုင်မယ်ဆိုတော့အလားအလာမျိုးကြားခဲ့ရတာကိုရှိပါတယ်။အဲ့ဒါကတော့ဖြစ်နိုင်ပါဦးမလားခင်ဗျ။အ
ခုလည်းတိကျပြောရမယ်ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲဖို့စူးစမ်းတဲ့နေရာမှာပထမအကြိမ်လွတ်တော်ပုံမှန်စီဝေး12ကြိမ်မြောက်မှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စရပ်များပြင်မယ်။အပြီးတဲ့အခါကျလို့ရှိရင်အူလာမယ်မေလာပေါ့လေအခုဆိုဒီမေလာမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့လူလူခံပွဲပြုလုပ်မယ်လို့ဒီလိုပြောခဲ့တာရှိပါတယ်ဟုတ်က
ဲ့
အခုမေလာရောက်ပါပြီဖွဲ့စည်းပုံအခြေခံဥပဒေပြင်းနဲ့ပတ်သက်ပြီးတော့12ကြိမ်မြောက်ပုံမှန် ACV ကျင်းပစက်ကလည်းဖြစ်ပါတယ်တကြံရုံးပေးရဲ့ခဏပိတ်ထားတာဖြစ်ပြီးတော့12ကြိမ်မြောက်ပုံမှန်လွှတ်တော် ACV ဆက်လက်ပြုလုပ်မှာဖြစ်ပါတယ်ဒီခါမှာလည်းလွှတ်တော်အနေနဲ့လွှတ်တော်ကိုယ်အနေနဲ့ဖွဲ့စည်းပုံအခြေခံတောင်လေရေကိစ္စအတွက်စူးစမ်းဆောင်ရမှာ။အဲ့လိုစူးစမ်းဆောင်ပြီးတဲ့အခါမှာလာမယ့်2015ရွေးကောက်ပွဲမတိုင်မီသို့မဟုတ်ရွေးကောက်ပွဲနောက်ဆုံးကာလအထိရွေးကောက်ပွဲရဲ့ဒီရွေးကောက်ပွဲရဲ့အတွင်းပေါ့ဘယ်စုံအခြေခံဥပဒေပြင်ဆင်ရေးကိစ္စညောင်ဆက်လက်ကြိုးပမ်းဆောင်မှာဖြစ်ပါတယ်။
အဲ့တော့ပြည်သူ့ဆန္ဒခံယူပွဲရွေးကောက်ပွဲမတိုင်ခင်မဖြစ်နိုင်တော့ဘူးဆိုတော့ကိစ္စကဒါယတိပြပြောလို့မရသေးဘူးပေါ့
။မှန်ပါတယ်ဒါနဲ့ပတ်သက်လို့မျှော်မှန်းချက်ထားပြီးစူးစမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး436ကာယီပိုင်းရှိတယ်ခါဝေးပိုင်းရှိတယ်ခါဝေးပိုင်းကတော့လွှတ်တော်အတွင်းမှာပဲပြင်ဆင်ဆောင်နိုင်ခွင့်ရှိတယ်ကာယီပိုင်းကတော့လွှတ်တော်ကပြင်ဆင်အတည်ပြုတဲ့နောက်ပိုင်းမှာတောင်းပြည်သူများရဲ့လူလူဆန္ဒခံဝယ်ပြီးမှဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်အကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့နေရာမှာပုံမှန်436ကကြီးကိုပြင်ဆင်ခွင့်ရှိတယ်ဆိုရင် referendum လုပ်ရမယ်။ဟုတ
်ကဲ့
referendum လုပ်လို့ရှိရင်ရွေးကောက်ပွဲမတိုင်ခင်လုပ်မှသို့မဟုတ်လို့ရှိရင်ရွေးကောက်ပွဲကာလကိုနောက်ဆုံးထားပြီးလုပ်မှသာအောင်မြင်တဲ့ဆောင်မှုတစ်ခုဖြစ်နိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ဒီ November လမှာကျင်းပမယ်လို့အကြမ်းင်းကြေညာထားတာပဲကြားပါတယ်။အခု April 30ရက်နေ့ဒီနေ့မှာတော့နောက်ဆုံးပါတီတွေမဘုံတင်တဲ့ကိစ္စပြီးသွားပါပြီ။ပါတီပေါင်း80ကျော်မဘုံတင်တယ်လို့ကျွန်တော်ကြားပါရတယ်။အဲ့တော့ဒီအဆင့်ကပြီးသွားပြီဆိုတော့ရွေးကောက်ပွဲရက်ကိုအတိအကျသတ်မှတ်ကြေညာဖို့ပဲကြံပါတော့တယ်။အဲ့တော့ဒီရွေးကောက်ပွဲကမူလကြေညာထားတဲ့အတိုင်းပဲအုပ်ထိုက်ပြောတဲ့အတိုင်းဆိုလို့ရှိရင်အခုလိုလူလူဆန္ဒခံယူပွဲကျင်းပနိုင်ကောင်းရှိတယ်ဆိုတဲ့အချက်ရှိမယ်။နောက်တခြားတိုင်းသားရေးရာပြည်ခတ်ရက်ကိစ္စတွေရှိမယ်။အဲ့တော့ဒါတွေဟာဒါတွေကိုကြွက်လိုက်မယ်ဆိုရင်ရွေးကောက်ပွဲကမူလရည်မှန်းထားတဲ့အတိုင်းနိုဝင်ဘာလထဲမှာရောဖြစ်နိုင်ခြေရှိရတယ်ခင်ဗျ။
ရှင်းနိုင်ကြည့်ရှိပါလေ။တနည်းပတ်သက်လို့ရွေးကောက်ပွဲနဲ့အဓိကသက်ဆိုင်တာအောင်ရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာပြီးဖြစ်ပါတယ်။ယတ္တိကြဖော်ပြခြင်းမရှိဘဲနဲ့2015နိုမလဇန်ပိုင်းမှာကျင်းပဆောင်မယ်။ဒီကြောင်းလည်းပြည်ထောင်စုလွှတ်တော်ကကြိုးဆိုတယ်။အတည်ပြုတယ်ထောက်ခံခဲ့တာရှိပါတယ်။ဒါမလို့ပြည်ထောင်စုလွှတ်တော်ကလည်းဒီဟာကိုကြိုးဆိုအတည်ပြုထားတဲ့အတွက်ဖြစ်မယ်လို့ပဲပြောမှာဖြစ်ပါတယ်
ဟုတ်ကဲ့အခုလာမယ့်ရွေးကောက်ပွဲမှာဒီတရားမျှတမဲ့လူလူနဲ့နိုင်ငံတကာလက်ခံမဲ့ရွေးကောက်ပွဲဖြစ်ဖို့အုတ်ထိုင်နေတဲ့ဘလောက်များယူဆထားပါလဲခင်ဗျအထူးသဖြင့်ဒီအခုရွေးကောက်ပွဲဟာပြီးခဲ့တဲ့2010ရွေးကောက်ပွဲနဲ့မတူရတဲ့နိုင်ငံတကာကစောင့်ကြည့်လေ့လာသူတွေကိုခွင့်ပြုမယ်ဆိုတဲ့သတင်းကောင်းလည်းကြားထားရပါတယ်အမေရိကဆိုလို့ရှိရင် Carter Foundation ကလူတွေလာမယ်သတင်းကြားထားပါတယ်အဲ့တော့ဒီလိုပြပကဆောင်ကြည့်လေးလာသူတွေရွေးကောက်ပွဲဆောင်ကြည့်လေးလာသူတွေအပြင်ပြည်တွင်းမှာလည်းရွေးကောက်ပွဲဆောင်ကြည့်လေးလာသူအဖွဲ့တွေလည်းပေါ်လာနေပါပြီ။ဒါအဲ့ဒီအချက်တွေနဲ့ပတ်သက်လို့အုံထာကြီးရဲ့သဘောထားလေးကိုတည်ပြအစီ
ရွေးကောက်ပွဲတရားမျှတပြီးလွတ်တက်တဲ့ရွေးကောက်ပွဲဖွင့်လင်းမြင်သာရှိတဲ့ရွေးကောက်ပွဲဖြစ်ဖို့ကတော့ຢາກໄນງມຍາပါတယ်.ວ່າຈົ່ງເລຄົນນະပြောແດ່ອ່ເຈັດດີອະພຽງປິດູດີຍຶກກောက်ປ່ວຍອຸດີນະປັດຕະລຸຍຶກກောက်ປ່ວຍນີລັນນະປັດຕະລຸປິດູດີກໍຕັດສັນຄອມພິນອພ່ວນດີກໍຫນ້າຜິດບໍ່ລະແມ່ແມ່ຢູ່ຫມູ່ຍໍແມ່ຢູ່ຊີ້ຍໍຕັດສັນປາຕີອະທີທີກໍຫນ້າລຸລຸລຸດັນຊາອະຈາອພ່ວຍຊີ້ມຍາກໍລະດີນີ້ອາລົງປັນຍາປີຕິນນັ້ນໄປມຸມນາປິ້ວລົດລະແດ່ອະດ້ວຍရွေးကောက်ပွဲဟာရခင်ရွေးကောက်ပွဲများတဲ့ဆိုင်ပူပြီးကောင်းမွန်ပြောမယ်ဆိုရင်တော့ကိုယ်ကလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်မယ်လို့တော့အခိုင်အမာယုံကြည်ပါတယ
်ဟုတ်ကဲ့2010ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘိမ်းမှောက်ထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေခွဲထွက်လာတဲ့ NDF လို့အဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့တိုင်းရင်းသားအဖွဲ့အစည်းတချို့ပဲအကန့်အသတ်နဲ့ဝင်ပြန်ရတယ်ဆိုတော့ဒီပြည်ခိုင်ဖြိုးပါတီအနေနဲ့မြန်မာတော်များများအနိုင်ရခဲ့ပါတယ်အများစုအနိုင်ရရှိခဲ့ပါတယ်ဒါပေမဲ့2012ခုနှစ်ဂျာပြရွေးကောက်ပွဲမှာတော့လွတ်လပ်နေတဲ့နေရာ40မှာဝင်ပြိုင်တဲ့နေရာမှာအသစ်ဝင်လာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအပြတ်အသတ်အနိုင်ရသွားတာကိုတွေ့ရပါတယ်အဲ့တော့ဒီလိုကိစ္စမျိုးဟာလာမယ့်အခု2015နိုဝင်ဘာရွေးကောက်ပွဲမှာထပ်ပြီးဖြစ်မလာစေဖို့ပုံဝင်လင်းလင်းပြောရရင်တော့ဒီပြည်ခိုင်ပြိုးပါတီအနေနဲ့ပြီးခဲ့တဲ့ဂျာပြရွေးကောက်ပွဲကာလလို့အရှုံးနဲ့မြန်ဆိုင်ရစီဖို့ပါတီအနေနဲ့ဘာတွေများပြင်ဆင်ထားတာရှိလဲခင်ဗ
ျခုနက2010ရွေးကောက်ပွဲလို့လဲပြလက်ကဖြစ်လာစရာအကြောင်းမရှိလို့2012ခုနှစ်ဂျာပြရွေးကောက်ပွဲလို့လဲဖြစ်လာစရာအကြောင်းမရှိပါဒါဒီအခြေအနေကိုပြောတာပါအခြေခါကိုပြောတာပါဒီနေ့ခုနကမိတဲ့မိခုနဲ့ပတ်သက်လို့2015ရွေးကောက်ပွဲမှာပြည်တော်စုကြန့်ခိုင်တဲ့ပုံပြပါတီအနေနဲ့ထိုက်တိုက်တန်းတာတရားမျှတစွာတန်ရှင်းစွာအနိုင်ရရှိဖို့ပြင်ဆင်ထားရှိပြီးဖြစ်ပါတယ်
။ခုပြီးခဲ့တဲ့ကြေညာထားတဲ့ဒီပါတီမှတ်ပုံတင်စင်းမှာပေါ့နော်။ပါတီအသစ်ပါတီတွေ80ကျော်မှတ်ပုံတင်ထားရလို့ကြားပါတယ်။ဒီကြားထဲမှာပဲဒီအသစ်ထွက်လာတဲ့ပါတီတွေထဲမှာအရင်ပြည်ခိုင်ဖြိုးပါတီနဲ့နီးစပ်တဲ့အဖွဲ့ဝင်တွေပါလာပြီးတော့ဒီပါတီအသစ်တွေထောင်တယ်လို့လည်းကြားပါတယ်။အဲ့တော့ပြည်ခိုင်ဖြိုးပါတီတွေကနေပြီးတော့ဒီလိုပဲထွက်သွားမယ်ဆိုတော့ဒီလိုအဖွဲ့အစည်းတွေပေါ်လာနိုင်တယ်ဆိုရယ်လားလားတော့ရှိလားခင်ဗ
ျဒါတော့မမြင်မိပါဘူးမမြင်မိပါဒီနေ့ခုနကပြောတဲ့ပါတီတွေဆိုတာလဲပဲပုံပဲဇန်နဲ့ပဲပုံပဲနီးနဲ့ဖြစ်ပေါ်လာတယ်ဆိုလဲလုံးလုံးဆိုတော့ခက်ခဏမသိပြပါဘူ
းအဲ့တော့ကြံတဲ့တခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပြည်ခိုင်ဖြိုးပါတီရဲ့ဆက်ဆံရေးအခြေအနေကရောဘယ်လိုရှိပါလဲခင်ဗျာမဟာမိတ်ဖွဲ့ထားမှုအခြေအနေပေါ့နော်တစ်ဖက်ကဆိုလို့ရှိရင်ပြည်ခိုင်ဖြိုးပါတီရဲ့အခုအဓိကရှင်ပြိုင်ဘက်ဟာဒီပုံတိုင်းဆိုလို့ရှိရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလောလောဆယ်အဓိကထားမှာကတော့တိုင်းရင်းသားအဖွဲ့အစည်းတွေမဟာမိတ်အဖွဲ့အစည်းတွေနဲ့မဟာမိတ်ပြူထားနိုင်ဖို့ဒီရွေးကောက်ပွဲမှာတူညီတဲ့ညီမှန်းချက်နဲ့ဝင်ပြိုင်နိုင်ဖို့ဆိုတဲ့ပုံစံမျိုးဖြစ်နေတော့ပြည်ခိုင်ဖြိုးပါတီအနေနဲ့ရောအလားတူဆောင်ရွက်ချက်တွေရှိကြပါခင်ဗျ
ဒီခိုင်ဖြိုးပါတီတီကြမာမေးဖွဲ့စည်းထားတာမရှိပါဘူး။သူအရင်မူဝါဒအနေနဲ့ဒီခိုင်ဖြိုးပါတီကနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်မြေပြည်ပါတီမြေပြည်အဖွဲ့စည်းနဲ့မဆိုပူပေါင်းညီနိုင်ဆောင်ရွက်မယ်ဆိုတဲ့မူဝါဒဟာတိချက်တိပေါ်အလုံးအကျိုးဝင်ပြန့်နှံ့နိုင်ပါတယ
်။ဟုတ်ကဲ့ဒီရွေးကောက်ပွဲပြီးသွားတဲ့အခါကျလို့ရှိရင်ဒါအများစုအနိုင်ရရှိတဲ့ပါတီအနေနဲ့အဓိကအဖြစ်တော့ဒုသမရလောင်းနေသမရလောင်းနေတင်သွင်းရမှာပေါ့လေအဲ့ခါကြလို့ရှိရင်သမရလောင်းဖြစ်တင်သွင်းခံယူဖို့စိတ်ဝင်စားမှုရှိတယ်ဆိုတော့အခုလိုက်ပြောထားခဲ့ပြီးပါပြီဒီနေရာမှာကျွန်တော်တို့လည်းတိတ်တော့မရှင်းလင်းတဲ့အချက်တခုရှိပါတယ်အထူးသဖြင့်ဒါအမေရိကန်ပြည်တော်စုဆိုတော့အမေရိကန်နဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်အမေရိကန်မှာလက်ရှိပါတီတခုရဲ့သမရဟာတက်တန်းနှစ်နှစ်အထိလုပ်ပိုင်ခွင့်ရှိတယ်ဆိုတော့ဒီသမရတယောက်ဟာနောက်တက်တန်းမှာဒုတိယတက်တန်းမှာသူကိုယ်တိုင်ဝင်ပြီးတော့အရွေးခံမယ်ဆိုရင်သူရဲ့ပါတီအနေနဲ့နောက်ထပ် candidate တယောက်ပေါ့နော်ဟိုသမရလောင်းတယောက်ကိုတင်သွင်းဖို့ဆိုတော့မရှိပါဘူးခင်ဗျအဲ့တော့ဒီအချက်လက်ကမြန်မာနိုင်ငံမှာရှင်းလင်းပြီလားခင်ဗျဥပမာအဖြစ်ဒီပြည်ခိုင်ပြိုးပါတီဆိုရင်ဒါသမရကြီးဦးသိန်းစိန်ရှိနေပါတယ်သမရကြီးဦးသိန်းစိန်ကဒီလာမယ့်နှစ်မှာသမရလောင်းအဖြစ်သမရအဖြစ်ဆက်လက်တာဝန်မယူဘူးဆိုမှပြည်ခိုင်ပြိုးပါတီကဥက္ကဋ္ဌကြီးတို့ကိုဒါမှမဟုတ်တခြားတို့အမည်စင်းတင်သွင်းတင်တိုက်တဲ့သူတွေကိုတင်ပါလားဘလို့လုပ်ငန်းစဉ်လဲဆိုတာကျွန်တော်မရှင်းဖြစ်နေပါဘူးအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ဒီကိစ္စပါတီတွင်းကိစ္စဖြစ်ပါတယ်မှန်ပါတယ်မြန်မာနိုင်ငံမှာလည်း
ตมะอนิเนตะตันในใจในลุกขึ้นชื่อไปแล้วปรมาเฉิงตะตันมาแล้วปาร์ตี้เยมูวาระเยมีตัวปาร์ตี้เยตมะละเราอุดิโลตะแมทาติโลลาเมลาเมปิกอบอรีมาแล้วดิโลเวปาร์ตี้เยตะแมทเฉยะปาร์ตี้วินเตียวเนซอยมาဖြစ်ไปแล้วอุไครอีนิเนี่ยตะมะโลมาแล้วเฉิงจาเมนซัวจารุอเมนซงที่ส่งเยละเกบาพูบาเลย လွတ်တော်ထဲမှာလည်းလွတ်တော်ရဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌလွတ်တော်ရဲ့နာခဲ့ပါတယ်တကယ်လို့များလာမယ့်တက်တန်းမှာသမဏရာထူးအနေနဲ့တာဝန်ထမ်းဆောင်ရမယ်ဆိုလို့ရှိရင်အခုလက်ရှိထမ်းဆောင်နေတဲ့လွတ်တော်ရာထူးနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေထဲသမဏလုံဆောင်နေတဲ့သမဏရဲ့လုပ်ငန်းတွေလုံခြုံနိုင်စွမ်းတွေတဲ့ပိုပြီးတာလုံအောင်ဘာတွေများလုပ်ပြီးနိုင်လိမ့်မယ်လို့ယူဆတယ်ခ
အများကြီးအကျိုးကျေးဇူးတွေရှိပါတယ်ဒီတောင်ယူမှုမိမိလွန်စွာခြင်းနှစ်ပါလွတ်တော်ဥက္ခတယောက်ဖြစ်လာတဲ့အတွက်ဒီနေ့နိုင်ငံတကာလွတ်တော်များနိုင်ငံတကာအစိုးရအဖွဲ့များနိုင်ငံတကာမှာရှိတဲ့ပါတီဒီရဲ့လှုပ်ရှားမှုများဒီနေ့ပြင်ပြမယ်ဆိုဒီမိုကရေစီဆိုတာဘာလဲဆိုတော့ပို့ပြီးတော့လေ့လာခွင့်ရပါတယ်ဒါကြောင့်လဲလွတ်တော်ဥက္ခတယောက်မဖြစ်ခင်မိမိအတွေးမြင်အတွေ့အကြုံအရေးတွေ့တွေန ဒါမှမဟုတ်ကီလိုဆိုင်မှုမိမိ1များစွာဝန်တာလေးကျင်းနှံ့မှုရှိတယ်အဲဒုတိယမေကွန်ဖြစ်တဲ့ဆက်ဆက်မေကွန်ဖြစ်တဲ့နောင်တတန်းမှာမိမိဟလာအခြားရာထူးတစ်ခု
သမရရာထူးအဖြစ
်ထမ်းဆောင်ရ
မယ်
ဆိုလို့ရှိရင်ဘယ်လိုကိစ္စမှာဘယ်လိုလုပ်ဖို့ဆိုရတဲ့ဒီနေ့လွတ်တော်ကိုလည်းတရားလွတ်တော်ဥက္ကဋ္ဌတရားအနေနဲ့တွေ့ကြုံခဲ့တဲ့အတွေ့အကြုံတွေစီးပူးထားတဲ့အတွေ့အကြုံတွေအတွေ့အမြင်တွေပြီးတဲ့အခါမှာတခြားတခြားအစိုးရအဖွဲ့အစည်းများရဲ့လှုပ်ဆောင်ချက်တွေမိမိအစိုးရအဖွဲ့အစည်းများလှုပ်ဆောင်ချက်တွေတော်တော်လေးလည်လာထားရှိပြီဖြစ်ပါတယ်လွတ်တော်နဲ့အစိုးရကြားဆောင်ရွက်မဲ့ကိစ္စတွေပြည်ပြည့်ချောမွေပြီးအောင်မြင်နိုင်စေမဲ့အချက်တွေလည်းတွေ့ရှိထားတာဖြစ်ပါတယ်ဒါပြင်ခုနကဆွေးနွေးခဲ့လို့နိုင်ကအဖွဲ့ဝင်ဖြစ်1999ခုကစပြီးတော့ဆောင်ရွက်ခဲ့တယ်ဒီမှာထူးထူးခြားခြားတက်မတော်ရဲ့ထိတ်တန်းကောင်းဆောင်ဖြစ်တဲ့နိုင်ကအဖွဲ့မှာလည်းပို့ပြီးတော့မြန်မာရဲ့တာဝန်ထမ်းဆောင်ခဲ့ရတဲ့အတွေ့အကြုံတွေများစွာရှိပါတယ်ကလေးလာမှုတွေများစွာရှိပါတယ်ဒါမှလို့အဲ့ဒီအတွေ့အကြုံတွေအဲ့ဒီလာမှုတွေအဲ့ဒီစေနာတွေလုံကြီးလုံဟန်တွေကမိမိထမ်းဆောင်ရမယ်မြည်တိတာမဆိုပို့ပြီးတော့ကောင်းမှုစွာဆောင်နိုင်မယ်လို့အပြည့်ဝယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီမြန်မာနိုင်ငံအကြောင်းမရမယ်ဆိုရင်အခုလက်ရှိတိုက်ခံနေရတဲ့အကြောင်းလည်းထည့်မမီလို့တော့မရဘူးပေါ့လေဒီဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းလာမယ့်ရွေးကောက်ပွဲကိုအတော်လေးကိုဂျူထားပြီးတော့စ조사နေပါတယ်ဒါတရားဝင်နိုင်ငံရေးလမ်းကြောင်းပေါ်တက်လာခဲ့တဲ့အခြေအနေပေါ့နော်အဲ့တော့သူတို့ရဲ့조사မှုတွေအောင်မြင်လာပြီးတော့အများစုအနိုင်ရမယ့်အခြေအနေအများစုထဲကနေပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အစိုးရအတွင်းခေါင်းဆောင်မှုအခြေအနေတွေကိုတွန်းတိုက်လာရောက်ရှိလာမယ့်အခြေအနေဆိုရင်ရောဥက္ကဋ္ဌအနေနဲ့ဘယ်လိုများပူပေါင်းဆောင်ရွက်သွားဖို့ရှိမလဲခင်ဗျာဘယ်လိုများသဘောထားရှိပါမလဲ
အဲ့တော့ NLD ပါတီကတော့လောဆယ်ပေါ့လေအကြီးပန်းစားပြီးတော့ပြည်ထောင်ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီနဲ့ရှင်ပြည်ပက်ပါကြီးလို့ဆိုနိုင်တာပေါ့အဲ့တော့မိမိတို့ပြည်ထောင်ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကတောင်ရှိတဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်အဲ့ပါတီတိုင်းကိုလည်းအလေးစားပါတယ်ပါတီတိုင်းကိုလည်းသူ့ရဲ့အရေးချင်းတွေကိုအတိအမှန်ပြောရမှာဖြစ်ပါတယ်အဲ့ဒါမဲ့မြင့်တိပါတီမျိုးဆိုအဲ့ဒီပါတီတွေမှာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဒီနေ့အပြင်ပြောမယ်ဆိုအမျိုးသားအကျိုးစီးပွားအတွက်ရည်မှန်းချက်တွေကောင်းရှိပြီးသားဖြစ်မှာ။ဒါကြောင့်အဲ့ဒီလိုရည်မှန်းချက်ကောင်းပြီးတော့အရေးချင်းရှိတဲ့သူတွေနဲ့ပတ်သက်ပြီးတော့မိမိတို့ဘက်ကတော့နိုင်ငံအတွက်ကောင်းကျိုးပြုမယ်ဆိုရင်အချိန်မီမိနိုင်ပူပေါင်းဆောင်ဖို့အသင့်ရှိပါတယ်။ဒါကြောင့်ခုနက NLD ပါတီကိုရှေ့ကခေါင်းစဉ်တက်ပြောသားတဲ့အတွက်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ပူပေါင်းဆောင်ရွက်ဖို့အသင့်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဥက္ကဋ္ဌကြီးခင
်ဗျာကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာ
ဒါကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကို VOE မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတီးတန့်တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်